ရခိုင်ပြည်နယ်မင်းပြားမြို့နယ်ဘက်မှာတမတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့ကြားဒီကနေ့တိုက်ပွဲဖြစ်တာမှာရွာတဲကိုလက်နက်ကြီးကြတာကြောင့်ရွာသား5ဦးသေဆုံးပြီး12ယောက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်းပြားနယ်မြောက်ဦးမြို့နယ်တွေမှာနှစ်ဖက်ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအခုလိုအရက်သားတွေသေဆုံးဒဏ်ရာရနေကြတာပါ။မနေ့ကတိုက်ပွဲအတွင်းမှာလည်းနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတယ်လို့တမတော်ဘက်ကရောအေအေဘက်ကပါအတည်ပြုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါဒီကနေ့မင်းပြမြို့နယ်တွင်တမတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာစပရာကြီးရွာဘုံကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့စစ်ဆောင်ရွာသား9ဦးသေဆုံးခဲ့ပြီး7ဦးတန်ရာရရှိခဲ့တယ်လို့အကူအညီပေးဆောင်နေတဲ့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ဒီမှာပတ်သက်ဥပဒေဟာအစိုးရတက်ကနေပြီးတော့မြောက်ပေါ်ကျဆိုင်မှာတလဲလဲလိုက်ပြီးဆိုင်ကိုပြစ်တာမှာကျွန်တော်ဖိုင်ရောကအုံကြီးကျောင်းမှာကြာကြာလို့ပြောတယ်ခွေးပွေးကြည့်တယ်ဆိုတော့အုံကြီးကျောင်းမှာစုနေတဲ့နေရာမှာအဲလက်ညှပ်ကြီးကြီးကလာပြီးတော့အသာကပောက်ကွယ်ရာကြာကြာပြီးတော့လေအဲမှာ၅ဦးတည်တယ်တော့ဆွေယောက်ျား၃ယောက်နဲ့မိန်းမ၂ယောက်ပထမယောက်ကအလောင်းကစီရင်မှာအခုချက်ပြီးတော့အခုငါးလေးလားပြောက်တာလေးလေးလောက်အခုကျွန်တော်အဲ့ဒီမှာရှိနေတယ်ဒါရရကူဟာ၈ဦးလေလူခဏဦးရေကိုရင်လေးတပ်တပ်ပါရေ
ဒီဆုံးသူနဲ့တန်ရာရရှိသူတွေကိုမင်းပြားစေယုံမှာသားရှိထားတယ်လို့ဦးသိန်းထွန်းကဆိုပါတယ်မနေ့ကနေဒီမနေ့အထိမင်းပြမြို့နယ်ရွှေတမာရွာနဲ့စပါးသားရွာဘက်မှာတပ်မတော်နဲ့အီအီတို့တိုက်ပွဲဖြစ်နေဆဲဖြစ်ပြီးဒီတိုက်ပွဲအတွင်းနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်မနေ့ကနေလယ်ပိုင်းနဲ့ညနေပိုင်းမှာတော့ရောက်ဦးတောင်ကျန်းဘက်မှာဖြစ်ခဲ့တာရှိတယ်ကျွန်တော်ရှိတမာရွာနဲ့စပါးသားရွာရဲ့ခြားထဲမှာဖြစ်ခဲ့တာရှိတယ်ရွာတွေနဲ့တော့နည်းနည်းအများကြီးပါအဲမှာတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့သိရတယ်ဒီကကအမှုကပုံမှုပြရအရေးအတွက်တော့ကျွန်တော်လည်းမသိပါဘူးဒီနေ့ကြည့်တော့ဟိုစီကမနဲ့ကဘာတွေဟာရခြားတယ်မှာတော့လည်းသိကြမှုတွေဆက်ဖြစ်နေတယ်ဘာလို့သိရတယ်
မနေ့ညပိုင်းတိဖြစ်ပွားခဲ့တဲ့မင်းပြမြို့နယ်ရွှေတမာကျေးရွာနဲ့အောင်တန်ရွာကြားတိုက်ပွဲတွင်နှစ်ဖက်သက်တွေရဲ့ထိခိုက်ကြဆုံးမှုအပေါ်အေအေပြန်ကြားရေးတာဝန်ကခိုင်ဒုက္ခပြောတာကတော့
ကျော်လာမင်းကြီးမှာမင်းပြမြို့နယ်ရွှေတမာရွာနဲ့အောင်တန်ရွာကြားမှာဗမာတပ်မတော်ရဲ့ဒီကျမကိုကိုပတ်ပြီးမှုအောက်ကဒီရင်းတို့အခြေစိုက်ခမားမေးတူဆောင်နဲ့ဒီရခိုင်တပ်တို့ကမန်ဒိုတို့ကြောင့်တို့နေ့နေ့မနာရီကနေပြီးတော့ည၃နာရီမိသားပြောင်းအပြန်လာထိခိုက်မှုတွေရှိခဲ့တယ်ဒီကဖြစ်တဲ့ရန်သူခမားဒီတိခောင်းတိကောင်းကိုလည်းမရှိမုန်းခိုက်ခဲ့ကြရမှာ NG42 တနေ့ပါဝင်လက်နိုင်နေပြီနဲ့ရန်သူအလောက်တစ်ချေတို့ဒီရန်သူတွေပုံဆောင်ဖြစ်ဖြစ်ဆိုကလေးကျွန်တော်တို့သိရမယ့်ခြေရာရှိတယ်ခမားလေးတိခောင်းဖက်ကနေဒီချိကျကြသမှုက၄ချိတို့တိချိတို့ကခိုင်ကြတို့ဖက်ကနေပဲနော်ဒီလုံးစံဒီရန်သူတို့ကလည်းတာဝန်ကြီးရတယ်လေမောင်မင်းလေးကရောက်ခဲ့တယ်
တိုက်ပွဲဖြစ်ပွားမှုစဉ်သမတော်ကနေမြောက်ဦးဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့လည်းအေအေဘက်ကပြောပါတယ်။မနေ့ညနေပိုင်းမှာစစ်ကူပေးဖို့လာတဲ့မြန်မာစစ်ရင်တန်းကိုမြောက်ဦးမြို့နယ်ရှောက်ပုံကျွန်းနဲ့ဘောင်းတုတ်ရွာကာလမတ်ဆက်မှာအေအေဘက်ကဖျောက်ဆောက်တိုက်ခတ်ခဲ့တယ်လို့လည်းခိုင်တုခကဆက်ပြောပါတယ
်။ဒီမြောက်ဦးဘက်ကနေပြီးတော့စစ်ကူလာတဲ့ကားရန်းကိုဒီရှောက်ပုံကျွန်းမှာဘောင်းတုတ်ရွာကာလမတ်ဆက်မှာရာကျပုတ်ကျေးလာဒီအဲ့ဒီစစ်ကားရန်းစီကနေပြီးတော့မရှိဘူးဒါလုံးဝရှေ့ထဲမတော်နိုင်အောင်လို့ကျွန်တော်တို့ကြားချက်ဝင်ရောက်တိုက်ခဲ့တာရှိတယ
်။မနေ့ကဖြစ်ပွားတဲ့တိုက်ပွဲတွင်လေးမျိုးမြစ်တစ်ဖက်ကမ်းမှာရှိတဲ့မြောက်ဦးမြို့နယ်မြောင်းဝွေကျေးရွာနေမြို့ရမီတူးကလည်းလက်နက်ကြီးထိမှန်လို့ထိခိုက်တန်ရာရရှိခဲ့ပါတယ်။တန်ရာပြင်းထန်တဲ့အတွက်စစ်တွေစေယုံကိုပို့ဆောင်ထားရတယ်လို့မြောင်းဝွေကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တောင်းရွှေကပြောပါတယ်
။တိုက်ပွဲကြီးတော့တယ်။ကျေးရွာကြီးနေတဲ့ဒီဆန်တို့ကအလုံးစုံမှာတော့တော်တယ်လို့ပြောတယ်။မြောင်းဝွေစေယုံကမှပြင်းထန်နေတာကြား
မြောက်ဘက်ကနေပြစ်ခတ်လာတဲ့လက်နက်ကြီးတွေဟာမြောင်းဘွေစစ်ရုံဝင်းတွင်းရှိလူနာဆောင်နဲ့ဝန်ထမ်းနေအိမ်ဆောင်ဘက်ကိုလည်းကြားရောက်ခဲ့တယ်လို့သူကဆိုပါတယ်။မနေ့ကတိုက်ပွဲစဉ်တွင်ရွာသား၅ဦးတန်ရာရရှိခဲ့တယ်လို့မြောက်မြို့နယ်ဆရာဝန်တောက်သားခင်မောင်ရင်ကပြောပါတယ
်။မြောက်ဒီကမြောက်ဘွေစစ်ရုံကမြောက်ဘွေဆိုင်နေရှိတယ်။တရားလုံး၅ရောက်ပါ။ဒီရောက်ကကျွန်တော်တို့ကြားယူသေးအောင်ကြောက်တယ်။ရောက်ချင်းရတယ်ဒီနေ့ကျွန်တော်ဖြစ်တယ်ဆက်လို့ပြောတယ်
တိုက်ပွဲဖြစ်ပွားရာနီးကရွှေတမာရွာသား900ကျော်ဟာရွာဖုံးကြီးကျောင်းထဲမှာစစ်ဘေးတိမ်းရှောင်နေရတယ်လို့ရွှေတမာရွာသားလူကပြောပါတယ
်။ကျွာပြာနဲ့ခလုတ်ကလေးရွာတင်းတဲ့ကျောင်းကိုကြည့်တာရတဲ့ဆားလာစလေဆားကမှုကြတော့မြုပ်တဲ့နေရာတဲ့ကျောင်းလေ
းဒီမနေ့မှလည်းနှစ်ဖက်ပြစ်ခတ်မှုတွေကြောင့်စပရာကျေးရွာနဲ့ဘိတ်တောင်ကျေးရွာကရွာသား200ခန့်မြစ်တစ်ဖက်ခန့်မှာရှိတဲ့တန်ရှင်သစ်ကျေးရွာဘက်ကိုတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲတွေရက်ဆက်ဆုတ်တယ်ဖြစ်ပွားနေစေလဲဖြစ်ပါတယ်။တမတော်ဘက်ကရခိုင်ပြည်နယ်တွင်းအေအေလှုပ်ရှားတည်ရှိနေမှုကိုလက်မခံဘူးလို့ပြောဆိုထားပြီးအေအေဘက်ကတော့ရခိုင်ပြည်နယ်တွင်းအခြေချရေးဟာရည်မှန်းချက်တကူဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီလိုလုံးဝကွဲပြားနေတဲ့သဘောထားယက်တည်ချက်တွေကြောင့်ပဋိပက္ခဖြည့်ရှင်ရေးအတွက်နှစ်ဖက်တွေ့ဆုံဆွေးနွေးမှုကြံ့ကြံ့နေစေလဲဖြစ်ပါတယ်။တိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့အမျှ ayatatika de sonari, oi soka, twenty yara dule, then it a cha, boom yala nibare, come ya.